မန္တလေးမြို့ယန္တနာဘုံတက္ကသိုလ်ကဖမ်းဆီးခံထားရတဲ့ကျောင်းသားခွနှဦးအမှုကိုဒီနေ့အမရပူရမြို့နယ်တရားရုံးမှာတတိယအကြိမ်မြောက်ဆက်လက်စစ်ဆေးခဲ့ပါတယ်။ကျောင်းသားတွေကိုဆွဲဆိုထားတဲ့ပုံမှန်တွေမဖြေလျှော့ပေးရင်ကျောင်းသားတို့အခွင့်အရေးတွေကိုလာမယ့်ရုံးချင်းပြီးမှပြန်လည်တောင်းဆိုသွားမယ်လို့မိတ္တလာတက္ကသိုလ်ကကိုမင်းထက်မြက်ကပြောပါတယ်
။ဒီပုံမှန်တွေကိုအကောင်းဆုံးတရားတော်သူစ조사ပေးပါမယ်လို့သူပြောတော့လေကျွန်တော်တို့ဒီနေ့ရုံးချင်းကိုကျွန်တော်တို့လာတဲ့အခါမှာသူစ조사မှုလုံးဝမရှိတဲ့လက္ခဏာမျိုးကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီကျွန်တော်တို့သူကြောပုတ်တယ်โอเคကျွန်တော်တို့ကြောပုတ်ရုံနေကျင်းလာတာမဟုတ်ဘူးဆိုတော့ကျွန်တော်တို့လာမဲ့လေးရင်းနဲ့ရုံချင်းပါကျွန်တော်တို့ပြန်ဆောင်ရအောင်ဆိုတော့ဒါကျွန်တော်တို့ကရှင်းတယ်ဒါဒီမှာတခါတည်းကျွန်တော်တို့ပြင်နေတယ်ကျွန်တော်တို့အဲ့ဒီစပတ်ကအားလုံးကျွန်တော်တို့ဒါတုံတော့နှိုးဆော်မယ်ဒီလေးရင်းနဲ့မှကျွန်တော်တို့ကြီးဆုံမယ်ဆိုတော့အဲ့ဒီနေ့ရုံချင်းအထီကိုမှဆွေးနွေးပြီးရဲ့အဲ့ဒီရုံချင်းမှသူတို့စစ်ဆေးပြီးရဲ့အထီမှဒီပုံမှသုံးခုနဲ့ပတ်သက်ပြီးပြန်လည်ဖြေရောတာမျိုးမရှိဘဲနဲ့ပဲဆက်လက်ပြီးပြန်ဆောင်နေဆိုရင်တော့ဒါကျွန်တော်တို့ចောင်းသားတွေကကျွန်တော်တို့ရဲ့ចောင်းသားတို့ကိုရင်ကောက်ရင်ဒါဟာမမြတ်တော့ဘူးအဲ့ဒါကျွန်တော်တို့တွေဒါတောင်းဆိုတိုက်ပွဲတစ်ခုတော့ဖြစ်မှာ
ចောင်းသားတွေကိုဆွဲဆိုထားတဲ့ပုံမှန်တွေဖြေလျှော့ပေးပြီးတချို့ကိုငွေတန်နဲ့ဆုံးဖြတ်မယ်ဆိုတဲ့သတင်းတွေလည်းဒီကနေ့တရားရုံးထုတ်မစခင်ထွက်ပေါ်ခဲ့ပါတယ်ဒီနေ့ရုံးချိန်မှာတရင်လူပြတက်သေးတွေကိုစစ်ဆေးခဲ့တာဖြစ်ပြီးရတနာဘုံတက္ကသိုလ်ကတက်သေးတွေအထွေထွေအုပ်ချုပ်ရေးဦးစီးဌာနကတင်သွင်းတဲ့တက်သေးနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတင်သွင်းခဲ့တဲ့တက်သေးတွေကိုစစ်ဆေးခဲ့တာဖြစ်ပါတယ်တရလူပြတက်တဲ့အဖြစ်ရတနာဘုံတက္ကသိုလ်ကလာရောက်ထွက်ဆိုရာမှာထွက်ဆိုချက်တွေကအမှန်တရားပေါ်ပေါက်ဖို့ကြိုးစားတာမဟုတ်ဘဲမတရားမှုတွေကိုဖုံးကွယ်တဲ့ပုံစံဖြစ်နေတယ်လို့တရားစွဲဆိုခံထားရတဲ့ရတနာဘုံတက္ကသိုလ်ကចောင်းသားကိုရဲမင်းထွန်းကပြောပါတယ်
။ចောင်းကနေကျွန်တော်တို့လာပြီးတော့ထွက်တာနှစ်ယောက်ရှိတယ်။စီမံပဏာမှုဒေါ်ကြည်ကြည်မွန်းရဲ့နောက်တစ်ယောက်ထွက်တယ်ပြီးတော့ကျွန်တော်ထွေးဘက်လာထွက်တယ်။ထွေးရဲဘက်ကလာထွက်တယ်ရှိတယ်။သူတို့ထွက်ဆိုချက်တွေကိုကျွန်တော်တို့ဘာပြောချင်လဲဆိုတော့ကျွန်တော်တို့ကဆွဲချက်ပေါ့သူထွက်တာဒါဘာလို့ဆိုတော့ចောင်းបណ្ណាយីនេះប៉ះទៅထွက်သွားရဲ့ရှိအဲ့ပေါ်ကျွန်တော်တို့ကကြောက်ရရှိတယ်ဆွဲရှိတော့ចောင်းបណ្ណាយីចောင်းទិញစီမံခံဝဲမှုបိုင်းဆိုင်နေပတ်သက်ပြီးတော့ငွေကြေးသုံးဆွဲမှုမှာကျွန်တော်တို့ကဟိုဟာပေါ့ဒီចောင်းទិញမှာရှိတဲ့လိုအပ်ချက်တွေကိုကျွန်တော်တို့ကသုံးကျင်တဲ့အတွက်ကျွန်တော်တို့ကចောင်းជိုးသုံးဖို့ကျွန်တော်တို့ပြောဆိုတာကျွန်တော်တို့ကိုကြိုးတဲ့သုံးဖို့ပြောခွင့်ပြုတာမဟုတ်ခဲ့ဘူးဆိုတော့ねတရားရုံးမှာထွက်တာကြတော့ကျွန်တော်တို့ကိုကြိုးတဲ့သုံးဆွဲပါရဲ့ဆိုပြီးပုံစံမျိုးထွက်ဆိုတယ်ဆက်ဆိုရဲနောက်တစ်ခုစိတ်မကောင်းကြတဲ့ခုကကျွန်တော်တို့ပေါ့တရားသူရမေးတယ်တည်ဆုံးသွားတဲ့ចောင်းသားနာမည်တိလာလို့မေးရခါမှာကိုယ်ចောင်းမှာဖြစ်သွားတဲ့ចောင်းသားနာမည်တော့မသိဘူးကိုယ်စုံမဟိန်းနာမည်မသိရဲ့ဖြစ်တယ်ခုကအဲ့ဖြစ်တဲ့ဟာတွေကိုဘာလို့တဲ့ကြတယ်ဘာဖြစ်လို့ဆိုတော့ဥမှန်တရားမှန်တရားပေါ်ပေါက်ရေးကိုမစ조사ပဲနဲ့မတရားမှုကိုအတူတူကဖုံးကွယ်ပြီးတော့လုပ်နေတဲ့ပုံစံကိုဖြစ်နေတယ်အဲ့ဘာဖြစ်လို့ဆိုတော့တရားဥပဒေစုံမဟိန်းမှုမရှိဘူးဆိုတာကိုပြရတာဖြစ်တယ
်ရတနာဘုံတက္ကသိုလ်ကဘကတာចောင်းသားတွေဟာចောင်းသွင်းလုံခြုံရေးနဲ့ចောင်းတန့်ရှင်ရေးတွေတိုးမြင့်ပေးဖို့တောင်းဆိုရာကနေမီးရှို့မှုအပေးအမြောက်မှုအကြီးညိုပြည့်စုံမှုနဲ့ငိမ့်စုစီဥပဒေတွေနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်တရားရုံးချိန်ဒီမှာလှုပ်ရှားမှုတွေမလုပ်ဖို့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကမြစ်တာရက်ခံထားလို့ចောင်းသားတွေအနေနဲ့အေးအေးဆေးဆေးနေခဲ့တယ်လို့ပခုတ်ကူတက္ကသိုလ်ကចောင်းသားကိုမင်းတက်မောင်မောင်ကပြောပါတယ်
သူတို့ပေးထားတယ်ဒီအမှုတွေရှော့ပေါက်ပေးပါမယ်လို့ပြောခဲ့တယ်ဂရီကိုပေးခဲ့တယ်သူတို့အနေနဲ့ဒီနေ့ဂျုံချင်းမှာဘာမှမလုပ်ကြဘူးအတွက်ဟိုကျွန်တော်တို့ဂရီကိုခံမြစ်တာရဲ့ခံတာတော့ကျွန်တော်ဒီနေ့ဘာမှမလုပ်ကျွန်တော်အေးဆေးပဲနေတယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့မှာဘာမှထူးခြားလာတာတော့မတွေ့ရဘူးမတွေ့ရတဲ့အတွက်ကျွန်တော်တို့နောက်ထပ်ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးဆက်ပြီးတော့ဘာလုပ်သွားမလဲဆိုတော့ကျွန်တော်တို့ဒါဆက်လက်ပြီးတော့ကျွန်တော်စောင့်ကြည့်နေတယ်စောင့်ကြည့်နေတဲ့အနေအထားမှာဘာမှထူးခြားလာထူးခြားမှုမရှိလာဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါဆက်ပြီးတော့ကျွန်တော်တို့ចောင်းသားတို့ရဲ့အခွင့်အရေးကာကွယ်ရေးကကျွန်တော်တို့လုံတင်လုပ်ထိုက်တာဆက်ပြီးတော့ကျွန်တော်လှုပ်ဆောင်တော့
တရားစွပ်စွပ်ခံရတဲ့ចောင်းသားတွေကိုဒီနေ့တတိယအကြိမ်မြောက်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးနောက်တစ်ပတ်ရုံးချင်းကိုတော့ဖေဖော်ဝါရီလ4ရက်နေ့ကိုချိန်ဆထားတယ်လို့သိရပါတယ်ရှင
်ကာလို့ရဲ့ပါတီကိုကာလို့ပြင်းနေကြီးပဲဖိုးစစ်သားတွေ